ဒီနေ့နောက်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော်မယ်လို့မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယကြိမ်လွှတ်တော်တည်ထောင်အတွက်ပါတီစံအထွေထွေရွေးကောက်ပွဲကို2020ပြည့်နှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကဇွန်လ2ရက်နေ့ကကျင်းပတဲ့ကော်မရှင်ရဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာပြောပါတယ်။ရွေးကောက်ပွဲလုံမဲ့ရဲ့အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မူတည်ပြီးသတ်မှတ်သွားမယ်လို့ပြောပါတယ်။2015ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲကတော့ရွေးကောက်ပွဲကျင်းပရက်ကို4လကြိုတင်ကြေညာခဲ့ပါတယ်။2010ရွေးကောက်ပွဲကတော့ရွေးကောက်ပွဲမလုပ်ခင်3လနီးပါးကြိုတင်ကြေညာခဲ့တာပါ။2015ခုနှစ်ရွေးကောက်ပွဲမှာလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပြတ်အသတ်အနိုင်ရရှိခဲ့ပြီးမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်အစိုးရအုပ်ချုပ်ရေးလောကအဆုံးသတ်နိုင်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးရှိရေးမျှော်လင့်ချက်တွေပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့ NLD တက်တန်းတစ်လျှောက်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေအောက်မှာပြောလင်းချက်တွေတင်မြုပ်နေခဲ့သလိုတနိုင်ငံလုံးအဖြစ်ခက်ရဲဆဲရင်းနဲ့ပြည်တွင်းညီညာရေးလည်းအလန့်ကွာဝေးနေစေဖြစ်ပါရယ်ခင်ဗျာ။